ရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာရှိတဲ့အစိုးရလုံခြုံရေးတပ်ဖွဲ့ပေါ်ပြင်းထန်တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့အမေရိကန်အစိုးရတို့ကပြစ်တင်ရှုံချလိုက်ပါတယ်။လက်နက်ကိုင်အကြမ်းဖက်သမားတို့ရဲ့တိုက်ခိုက်မှုကြောင့်နှစ်ဖက်စလုံးမှာတေဆုံးမှုတွေရှိခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ဒီကနေ့ဩဂုတ်လ25ရက်တောက်ကြနေမနေ့ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူတီတောင်နဲ့ရသစ်တောင်ဒေသတွေမှာရှိတဲ့လုံခြုံရေးရဲကင်းပြင်ရဲစခန်းတွေနဲ့တပ်ရင်းဌာနချုပ်တွေအစီအစီတိုက်ခိုက်ခံခဲ့ရတဲ့အပေါ်မှာရှုံချကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးဌာနညွှန်ကြားရေးမှူးလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့အလက်ဆန်ဒရာဗလူချီကအခုလိုပြောပါတယ
် We condemn in this let's quote we condemn in the strongest terms
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့အစောပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်အကွက်ကြကြစီစဉ်တိုက်ခိုက်ခဲ့တာကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ပြစ်တင်ရှုံချပါတယ်။အသက်ဆုံးရှုံးရတာတွေအတွက်စိတ်မကောင်းဖြစ်ရတယ်လို့ကြံရည်သူမိသားစုတွေအတွက်အလေးအနက်ဝန်းနဲ့ကြေကွဲရပါကြောင်းနဲ့ထိခိုက်ဒဏ်ရာသူတွေပြန်လည်ကျန်းမာလာရေးအတွက်ဆုတောင်းပေးနေပါတယ်။သက်ဆိုင်သူတွေအားလုံးအကြမ်းဖက်နှီးမသုံးဖို့နဲ့အရက်သားတွေအကာအကွယ်ပေးရေးတရားဥပဒေပြန်လည်စိုးမိုးရေးနဲ့ပြဿနာအဖြေရှာရေးမှာဆွေးနွေးပြောဆိုခြင်းကတဆင့်ငြိမ်းချမ်းစွာဖြေရှင်းကြဖို့တောင်းဆိုပါတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်။လုံခြုံရေးရဲစခန်းစုစုပေါင်း30တိုက်ခိုက်ခံခဲ့ရပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်12ဦးတေဆုံးခဲ့ရပြီးလက်နက်ကန်အကြမ်းဖက်သမားတွေဘက်က59ဦးတေဆုံးခဲ့တယ်လို့မြန်မာအစိုးရကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ Arakan Rohingya Salvation Army Rohingya ကဲတင်ချင်းတက်မတော်လို့နာမည်ပေးထားတဲ့လက်နက်ကန်အဖွဲ့ကပြောဆိုထားကြောင်း Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ရန်ကုန် American တန်ယုံကလည်းရှုံချကြောင်းတန်ယုံရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ We condemn the attacks that took place overnight against the security forces and we offer
ညရုံကလုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးတော့ရှုံချတယ်လို့ကြားဆုံးသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝန်းနဲ့ကြေကွဲရပါကြောင်းဒီလိုရကျူးလွန်သူတွေကိုလက်ရဖမ်းဆီးမိရေးနဲ့နောက်ထပ်အကြမ်းဖက်မှုတွေဖြစ်ပွားဖို့အတွက်အစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကအရေးယူဆောင်ရွက်ဖို့တာဝန်ရှိကြောင်းနားလေအတိမပြုပါရဲအပြစ်မဲ့အရက်သားအားလုံးကိုအကာအကွယ်ပေးနိုင်ဖို့အတွက်လက်ရဖမ်းဆီးနိုင်ရေးနဲ့နောက်ထပ်အကြမ်းဖက်မှုမဖြစ်ပွားဖို့အတွက်ဆောင်ရွက်သွားကြဖို့ကိုလည်းတိုက်တွန်းပါရဲလူမှုအတိုင်းဝိုင်းအားလုံးအနေနဲ့လည်းမိမိတို့ရဲ့အပြုအမူအပြောဆိုတွေကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိနိုင်ဖို့အတွက်ဥတီစီလူချောင်းကိုလည်းတိုက်တွန်းပါရဲဆိုပြီးရန်ကုန်တန်ယုံပြောခွင့်ရကပြောသားတာဖြစ်ပါရဲရှင်